အာဆီယံရဲ့ဒီဘုံသဘောတူညီချက်နဲ့ပတ်သက်ပြီးတော့သဘောထားထုတ်ပါတယ်အကဲကြည်ရင်းတည်ငြိမ်မှုပေါ်မှာမူတည်ပြီးတော့နိုင်ငံအကျိုးစီးပွားကိုအခြေခံပြီးမှပဲအာဆီယံအကြံပြုချက်တွေကိုစဉ်းစားမယ်လို့ထုတ်ပြန်ထားတော့ဒီတွဲဆောင်ဆွေးနွေးရေးဆိုတဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကမျှော်လင့်ချက်ပိုဝေးသွားပြီလားရှင
်အာဆီယံပေါ်မှာအားထားမျှော်လင့်ခဲ့တာဟာအစကတည်းကအဝေးကြီးပါအခုတော့ပိုဝေးသွားတယ်လို့ပြောလို့ရပါတယ်ဘာကြောင့်ဆိုတော့ပြည်တွင်းတည်ငြိမ်မှုအပေါ်မှာမူတည်မယ်ဆိုတော့ပြည်တွင်းတည်ငြိမ်မှုကိုဘယ်လိုဆုံးဖြတ်မလဲသူတို့ကပြည်တွင်းမှာသူတို့ကိုဆန့်ကျင်တဲ့ဒီမိုကရေစီတောင်းဆိုတဲ့အစံလေးလုံးဝမထွက်ပဲသူတို့ထုံးကသုံးခဲ့တဲ့အတိုင်းငြိမ်ဝပြပြသွားအောင်လုပ်ပြီးမှဒါကိုပြည်တွင်းတည်ငြိမ်မှုလို့ခေါ်မလားစစ်ကောင်စီကအဲ့လိုတည်ငြိမ်ပြီးလို့ယူဆပြီးတော့အာဆီယံကိုယ်စားလှယ်ကိုလက်ခံလိုက်တော့အာဆီယံကိုယ်စားလှယ်တွေကပြည်သူရဲ့သဘောထားအစစ်အမှန်ကိုကြားခွင့်ရမလားမြင်ခွင့်ရမလားအစစ်အမှန်ကိုကြားခွင့်မြင်ခွင့်ရရင်တော့ဒါတွေကိုပြုပြင်ဖို့သူတို့ပြောနိုင်ပါမလားပြောလို့ထရောက်မလားနောက်တစ်ခါမြန်မာနိုင်ငံထဲကိုလာခဲ့ရင်လည်းသူတို့စစ်ကောင်စီကလူတွေနဲ့ပဲတွေ့ပြီးတော့အိကတိုက်ခံခေါင်းဆောင်တွေထင်းထင်းခံထားရတဲ့လူတွေနဲ့တော့တွေ့ခင်ရမလားသူတို့ဖန်ထားတယ်ဆိုတော့အဲ့ဒါတွေတခုဖြစ်ပါတယ်ဆိုတော့တကယ်လို့လာခွင့်ရအောင်တော့စစ်ကောင်စီကသူတို့ကိုထောက်ခံထားတဲ့ပါတီတချို့နဲ့တွေ့ခွင့်ပေးရုံလျှောက်ပဲမျှော်လင့်နိုင်မယ်လို့ထင်ပါတယ်အဲ့တော့အစကတည်းကမျှော်လင့်ချက်ကဝေးပြီးသားမျှော်လင့်ချက်ဟာအခုခါမှာတော့ပူပြီးဝေးသွားတယ်လို့ပြောလို့ရပါတယ်သို့တော်လည်းပဲဒါဟာအထူးဆန်းတော့မဟုတ်တော့ဘူးလို့ပြောချင်ပါတယ်မသိကြီ
းဟုတ်ကဲ့အာဆီယံကိုယ်စားလှယ်သွားနိုင်မယ်မြန်မာနိုင်ငံကိုသွားနိုင်မယ်အခြေအနေတောင်မှပဲဒါလုံးလုံးဆယ်မှာတိတ်ပြီးတော့အပြတ်စရာမကောင်းပါဘူးအဲ့တော့အာဆီယံဘက်ကဘာများရှစ်ဆက်လုပ်နိုင်အောင်မလဲရှင
်အာဆီယံဟာဒီလောက်ထိဘုံသဘောတူညီချက်တစ်ခုရပြီးတော့မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးပြောခဲ့တဲ့ဆိုရာကိုနှက်ကပဲအာဆီယံအတွက်တော်လေးကြီးကြတဲ့ achievement စွမ်းဆောင်မှုတစ်ခုလို့ပြောမလို့ဖြစ်ပါတယ်။အဲဒီသူရဲ့ဘုံသဘောတူညီချက်၅ချက်ထဲမှာကိုအဓိကကြတဲ့နိုင်ငံရေးနောက်ဆောင်တွေဖန်ဆင်းချသူတွေကိုလွှတ်ပေးဖို့ဆိုတာမပါပေမဲ့အဲဒါကြံတဲ့၄ချက်ရတာကိုပဲအတော်လေးဟုတ်လာပြီလို့အာဆီယံဘက်ကတော့ထင်မှတ်စရာဖြစ်ပါတယ်ဆိုတော့အခုတော့သူတို့ရဲ့လွတ်ထောင်နိုင်တဲ့ဒီစားဟာဒီဟာတဲ့ပုံပြီးရှစ်မရတော့ဘူးဒါအစွမ်းကုန်ပဲဒါအရစကားနဲ့မီတာကုန်ဖြစ်သွားပြီလို့ပြောရင်ရမယ်ထင်ပါတယ်အာဆီယံအနေနဲ့ကတော့သို့တော်လည်းပဲအာဆီယံအဖွဲ့ဝင်တနိုင်ငံချင်းအနေနဲ့ကတော့မြန်မာနိုင်ငံအပေါ်မှာပူပြီးရောဖိဖိစီစီဖိအားပေးခြင်းနဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့တို့လည်းဒါသူတို့အကျိုးစီးပွားနဲ့ဆက်ဆက်ပြီးတော့ပေးခြင်းနဲ့နိုင်ငံတွေလည်းရှိကြပါလိမ့်စင်ကာပူတို့ဘာတို့ဆိုတော့အဲ့လိုတနိုင်ငံချင်းရဲ့တွန်းအားတွေကတော့ပူပြီးရောရှိလာလိမ့်မယ်ထင်ပါတယ်အဲ့ဒါကိုလည်းစစ်ကောင်စီဘက်ကဘယ်လောက်လက်ခံမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေပါတယ
်ဆိုတော့အာဆီယံရဲ့မြန်မာရေဘုံသဘောတူညီချက်၅ချက်ထွက်လာတော့ဩစတြေးလျနဲ့ဥရောပသမ္မတတို့ကကြိုးစားထားပါတယ်ရှင်ဆိုတော့စစ်ကောင်စီဘက်ကဒီအာဆီယံအကြံပြုချက်တွေကိုတောင်မှလက်ခံဖို့တွတ်ဆုပ်တဲ့သဘောကြေညာချက်မျိုးထွက်လာတော့ဒီအနောက်နိုင်ငံတွေကရောဘာများဆက်လုပ်လို့ရနိုင်ပါအောင်လဲရှင်
အာဆီယံရဲ့ဘုံသဘောတူညီချက်ကိုအနောက်နိုင်ငံတွေကအော်ဘာပေးတဲ့လက်ခုပ်တံတွေမဆဲခင်မှာပဲစစ်ကောင်စီကအခုလိုတုံ့ပြန်လိုက်တော့အနောက်နိုင်ငံတွေဘက်ကတော့အတော်လေးအောင်ဆက်ဆက်ဖြစ်သွားလိမ့်မယ်လို့ယူဆပါတယ်။ဒါမဲ့လည်းသူတို့ကလည်းအာဆီယံရဲ့အတိုင်းအတာကိုအစကတည်းကကြိုးပြီးသိထားပြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့ဖိအားပေးမှုကိုတော့သူတို့ဆက်လုပ်လိမ့်မယ်လို့ထင်ပါတယ်။သို့တော်လည်းတခုသိထားဖို့ကတော့ဒီအနောက်နိုင်ငံတွေဘယ်နိုင်ငံကမှမြန်မာနိုင်ငံပြည်သူတွေအတွက်မြန်မာနိုင်ငံဒီမိုကရေစီထွန်းအားရေးအတွက်ဒါကိုထီလောက်ပါဝင်လာမယ်အင်းအားသုံးမယ်ဆိုတာတော့မျှော်လင့်လို့မဖြစ်နိုင်တဲ့ကိစ္စပါဒီနိုင်ငံတွေဟာသူတို့နိုင်ငံရဲ့လုံခြုံရေးကိစ္စအလွဲ့ရင်တကယ်ကိုထီလောက်ပါဝင်တာမတွေ့နိုင်ပါဘူးဥပမာပြန်အမေရိကန်ပြည်ထောင်စုဆိုရင်သူတို့ ਨੇ မကင်းရမကင်းအောင်ဖြစ်တဲ့လက်တင်အမေရိကဗင်နီဇွဲလာကိစ္စတွေမှာတော့သူတို့ပါဇက်နဲ့သာပြောတယ်အဲဒီကိုထီလောက်ဝင်ပြီးတော့ဖြုတ်ချတာစီရင်အားသုံးတာတွေမရှိပါဘူးထို့နည်းသူတော့ပဲအယူကရိန်းမှာလည်းပဲဖြစ်တဲ့အပြင်းထန်ကန့်ကွက်ခဲ့တဲ့သူတို့ပါဇက်နဲ့ပြောတာဖိအားပေးတာတန်ခတ်တာကလွယ်လို့ဘာမှမလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအတွက်ဒီလိုလုပ်လာနိုင်မယ်ဆိုတော့အများကြီးအလံဝေးပါတယ်ဒီဟာကိုမျှော်လင့်လို့မရပါဘူးတကယ်တမ်းဒီမိုကရေစီချုံငါအောင်လုပ်ဖို့ဆိုတာကတော့ဒါပြည်သူတွေကလုပ်ရမယ့်ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီဆိုတာဟာပြည်ပကိုတင်ပို့လို့ရတဲ့ပြည်ပကတင်သွင်းလို့ရတဲ့ပုဂံမဟုတ်ပါဘူးဆိုတော့ဒါကိုပြည်သူတွေကလည်းနားလည်သဘောပေါက်ထားဖို့လိုမယ်လို့ထင်ပါတယ်အနောက်နိုင်ငံတွေကလည်းသိပြီးတင်ရတဲ့ပူပြီးမျောလင်းလို့မရဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီမြန်မာအရေးအချက်အသေးကနောက်ဆုံးတော့ဒီဘူရာကတရုတ်ကိုပဲစိုက်တော့မဲ့သဘောများစောင့်နေပါသလားရှင်အကဲ
အသိမှန်ပါတယ်အာဆီယံလောက်ပဲလန်ခင်းချင်းနေရသူတို့စဉ်းစားပြီးမှလက်ခံမယ်ပြည်တွင်းတည်ငြိမ်မှုရမှနိုင်ငံအမျိုးသားအကျိုးစီးပွားကိုအခြေခံပြီးလက်ခံမယ်ပြောတာဒါမှန်တယ်တရုတ်ကဒီလိုပဲပြီးတော့ပြောမှာပါပဲတရုတ်ကတော့အာဆီယံထက်ပိုပြီးသာသာသူက စီးပွားရေးအကျိုးစီးပွားမဟာဗျူဟာအကျိုးစီးပွားတွေမြန်မာနိုင်ငံထဲမှာအများကြီးရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံထဲကိုသူ့ရဲ့အကျိုးစီးပွားတွေမထိခိုက်အောင်တော့သူကလုပ်မှာဖြစ်ပါတယ်ဆိုအာဆီယံလိုအဲ့လိုအပြောလောင်းနေတဲ့သူငြိမ်နေမှာမဟုတ်ပါဘူးသူကတော့ဖြစ်အောင်ဒီကိစ္စသူ့ရဲ့အကျိုးစီးပွားတွေမထိခိုက်အောင်အတွက်မြန်မာနိုင်ငံတည်ငြိမ်မှုရအောင်သူကတော့သူနည်းနဲ့သူကြိုးစားလာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာတရုတ်တင်မကနိုင်ငံသားဒီထောက်ခံတဲ့ဘက်မှာပြောရင်ဆိုရင်မြန်မာနိုင်ငံစစ်ကောင်စီကိုရုရှားကလည်းပဲသူရဲ့မဟာဗျူဟာနဲ့စစ်ရေးအကျိုးစီးပွားပေါ့လေလက်နဲ့ရောက်ဖို့အကျိုးစီးပွားနောက်ဘင်္ဂလားပင်လယ်အိန္ဒိယသမုဒ္ဒရာကမ်းခြေဘက်မှာသူကမဟာဗျူဟာစခန်းလူချင်းနာတွေဒီနှစ်ခုနဲ့သူကလည်းပဲမြန်မာစစ်ကောင်စီကိုတော့ဆက်လက်ပြီးတော့အပြေးနေလိမ့်မယ်လို့ယူဆပါတယ်ပြင်းပြင်းထန်ထန်သူရှုတ်ချလာလိမ့်မယ်လို့ယုံကြည်နိုင်စရာအကြောင်းမရှိပါဘူးမသိဘူ
းဟုတ်ကဲ့ဟုတ်ကဲ့ခုနအကြေပြောသွားတဲ့ဟာလေးတစ်ခုကိုပြန်တောက်ချင်ပါတယ်ရှင်။အဲ့ဒါကတော့ဒီမိုကရေစီဆိုတာကပြည်ပကနေတင်ပို့လို့လည်းမရဘူး။ဟိုပြည်တွင်းမှာနေပြီးတော့ပြည်ပကနေတင်သွင်းလို့လည်းမရဘူးဆိုပြီးတော့အကြေခုနပြောသွားပါတယ်။ဆိုတော့လက်ရှိပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကရောဘလောက်ကြီးခီးရောက်လာမလဲရှင်။အချိန်များယူရအောင်မလားရှင်အကြေ
ဒီမျိုးမျိုးဖြစ်ရတာလူတို့ကတော့ကြိုက်ချင်မှကြိုက်ပါလိမ့်မယ်ဒါပေမဲ့ဒီမိုကရေစီဆိုတာဟာပြည်ပကတင်သွင်းလို့မရသလိုပြည်ပကမှားယူလို့မရသလိုပြည်တွင်းမှာလည်းပဲ good twin to good ရေထွက်တဲ့ကိစ္စမျိုးတော့မဟုတ်ပါဘူးခင်ဗျာဒါလည်းပဲအချိန်ယူတည်ဆောက်မဲ့ကိစ္စဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြည်သူတွေကြိုးပမ်းမှုဟာအာမကြာခဏနောက်ပြန်ဆုတ်ဆုတ်သွားတာအများကြီးပါပဲလွတ်လပ်ရေးရပြီးတော့ဒီမိုကရေစီလမ်းစဉ်ကိုချက်မှတ်ပေးခဲ့တယ်ဒါပေမဲ့လည်း10နှစ်လောက်အကြာမှာပဲနောက်ပြန်ဆုတ်သွားတယ်ဆရာနာသိမ့်ပြီးတော့တစ်ခါပြန်တက်လာတယ်တစ်ခါနောက်ပြန်ဆုတ်သွားတယ်အဲ့လိုပဲအတက်အကျအများကြီးရှိပါတယ်ဒီကြိမ်မှာတော့အတော်လေးပြင်းထန်တဲ့ backward step ပေါ့ကြာနောက်ပြန်ဆုတ်သွားတာဖြစ်ပါတယ်ဟိုတုန်းကဒါ one step forward two steps back ဆိုပြီးတော့ခြေကိုတလှမ်းတိုးဖို့နောက်နှစ်လှမ်းပြန်ဆုတ်ရတယ်ဆိုတာအခုမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကြီးရတာကတော့ခြေတလှမ်းတိုးဖို့အရေးကိုနောက်နှစ်လှမ်းသုံးလှမ်းဇက်တိုက်ကြီးဆုတ်နေရသလိုဖြစ်နေပါတယ်ဆိုတော့ပြည်သူတွေကတော့ဂျုံကြည်မှုကတော့မလျှော့ကြဘူးခေါ့ဗျာဆိုတော့အခုမျိုးဆက်သစ်လူငယ်တွေရဲ့ဒီမိုကရေစီရဲ့ဂျုံကြည်မှုကလည်းပဲဒါက generation လိုက်ဆက်ပြီးတော့ဒီဟာတော့ရှိနေမှာပါတချိန်ချိန်မှာတော့ဖြစ်လာပါလိမ့်မယ်သို့တော်လည်းပဲလောလောဆယ်လက်တွေ့မှာဒီမိုကရေစီလမ်းကြောင်းပေါ်ကိုဥတီတဲ့ခီးကိုပြန်လဲတက်မှတ်အောင်လုပ်ဖို့တော့မှအတော်လေးခက်ရခက်စစ်လုပ်ရလိမ့်မယ်လို့ထင်ပါတယ်မသိဘူး
ဟုတ်ကဲ့ရှင်အကဲအဲ့တော့ဒီအာဆီယံရဲ့မြမအရေးဘုံသဘောတူညီချက်ထဲမှာဆိုလို့ရှင်ရဲ့တော်တော်လေးဒါပို့ပေါ်ရော့ရော့ထုတ်ထားတယ်ဆိုပြီးတော့တော်များများကဝီဖန်ကြပါတယ်ရှင်ဒီဖန်ထားတဲ့သူတွေပြန်လို့ရေးလည်းမပါဘူးနောက်ဘလို့အကောင့်ထဲဖော်မလဲအချိန်ကာလသတ်မှတ်ချက်ဆိုတာလည်းမပါဘူးဆိုပြီးတော့ဒါတုံးတတ်သူတွေအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေဘက်ကအထူးသဖြင့်ဝီဖန်ကြပါတယ်အကဲဆိုတော့စစ်ကောင်စီဘက်ကလည်းအာဆီယံစည်းဝေးသွားတက်တဲ့ဧပြီလ24ရက်နေ့ကလေးကဒီအာဆီယံဘုံသဘောတူညီချက်ကထွက်ခဲ့တာပါဆိုတော့သူတို့ကသူတို့သဘောထားထုတ်ဖို့ရအတွက်26ရက်နေ့မှာထုတ်တာပေါ့နော်အကဲဆိုတော့ခဲ့တော့ဘာဖြစ်လို့ဒီလိုအချိန်ယူပြီးတော့မှသဘောထားထုတ်ပြန်ရတာပါလဲရှင်ဒါရဲစကားနဲ့ပြောရင်တော့သူတို့ဘက်ကလည်းဒီစစ်ဆက်ဆွေးနွေးရေးကိုဈေးကန်ကျင်နေဆိုတဲ့သဘောများဖြစ်နေပါသလားရှင
်အဲ့ဒါလည်းဖြစ်နိုင်ပါတယ်နောက်စဉ်းစားမိရတစ်ခုကတော့စစ်ကောင်စီရဲ့နောက်ွယ်မှာကျူးဆွဲတဲ့လူရှိလေသလားဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကသူတယောက်တည်းနဲ့ဆုံးဖြတ်ပိုင်ခွင့်ရှိသလားမဆုံးဖြတ်ရဲလို့လားသတ်သဖြင့်အဲ့မှာတကယ်တော့ဒီကိစ္စကိုပြောမယ်ဆိုရင်အာဆီယံထိပ်သီးတွေနဲ့တွေ့ကြတဲ့ကခေါင်းဆောင်တွေနဲ့တွေ့ကြတာပြောခဲ့လို့ရတာပဲခင်ဗျားတို့ပြောတာကိုကျွန်တော်စဉ်းစားပါမယ်ကျွန်တော်တိုင်းပြည်မှာပြည်တွင်းအခြေအနေဘယ်လောက်ညီသက်မှုရှိပြီလဲဆိုတာစဉ်းစားပြီးမှကျွန်တော်လက်ခံနိုင်မယ့်ကိစ္စဖြစ်ပါတယ်ခင်ဗျာသူပြောခဲ့လို့ရတဲ့ကိစ္စပါဒီကိစ္စဟာဒါမှလည်းသူအဲ့ဒီကမပြောခဲ့ပဲနဲ့ပြန်လာတဲ့အချိန်ယူရဲဆိုတော့သူဟာတခြားသူနောက်ွယ်မှာရှိတဲ့ပုဂ္ဂိုလ်တွေရဲ့ဩဇာကိုခံယူရလေသလားသူရင်းမဟုတ်ရဲ့ကောင်စီဝင်နေတဲ့အကလုံးညှိနှိုင်းပြီးမှဒီလိုထုတ်ပြန်သလားဆိုတာကတော့စဉ်းစားစရာဖြစ်ပါတယ်မသိနေ
ဟုတ်ကဲ့အကဲအဲ့တော့ဒီ CRPH ပေါ့နော်ပြည်တော်စုလွတ်တော်ကိုစားပြုကော်မတီနောက်တစ်ခုကလည်းဒါအမျိုးသားညီညွတ်ရေးအစိုးရ NUG တို့ဘက်ကလည်းဒီပေါ်မှာဟိုသူတို့ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကတော့ဟိုအတော်လေးဝေဖန်ထားပါတယ်ဒီအာဆီယံသဘောတူညီချက်အပေါ်မှာဒါပေမဲ့ဒေါက်တာတို့ရဲ့ဒေါက်တာဆဆာကတော့အာဆီယံသဘောတူညီချက်မထွက်ခင်လေးမှာပဲဒီအာဆီယံဘက်ကဟာဒီထုတ်ပြန်တဲ့ဟာဒီကိုကြိုးဆိုတယ်ဆိုတော့သဘောမျိုးလည်းထုတ်ထားပါတယ်ဆိုတော့ဒီဘက်ကရောဟိုအခုလိုအခြေအနေမှာဘာဆက်လုပ်လို့ရနိုင်ပါသေးလဲရှင်ကဲ
ဟုတ်ကဲ့ NUG ဘက်ကဒေါက်တာဆဆာတို့ဒေါ်စင်မောင်တို့ပြောတာသဘာဝကျပါတယ် ဘာကြောင့်လဲဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်ထဲမှာဆုတ်ချစရာလည်းပါတယ်အဲ့ဒါကိုသူတို့ဆုတ်ချတယ်ကျူဆူတဲ့နဲ့အချက်လည်းပါတယ်အဲ့ဒါကိုသူတို့ကျူဆူတယ်ဒါရှင်းနေရပဲဒါမှန်ပါတယ်သူတို့ပြောတာတွေကနောက်ဆုံးနေ့မှာဒီပြဿနာကိုဖြေရှင်းဖို့ကတော့စဉ်းစားဆွေးနွေးပြီးတော့သာဖြေရှင်းရမယ်ဆိုတာဒေါက်တာစီမောင်ကိုရင်လည်းပဲအင်မတန်မှန်ကန်ဆိုတာထောက်ပြထားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဖန်စရာဘာမှမရှိပါဘူးတကယ်တမ်းတန်းသူစဉ်းစားဆွေးနွေးခွင့်ရမယ်ဆိုရင်တော့သူတို့ဘက်ကလည်းပဲဒါကိုတုံ့နှင်းနေလိမ့်မယ်မဟုတ်ပါဘူးဒါကိုသူတို့ကြိုးစိုးမှသာဖြစ်ပါတယ်တကယ်တော့လောလောဆယ်မှာကျွန်တော်ပြောခဲ့တဲ့ဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်တက်ခွင့်ရဖို့အရေးဟာဒီပင်လျင်စည်းစိမ်ညှိနှိုင်းမှသာလျှင်ရနိုင်မယ်ကိစ္စလို့ကျွန်တော်ထင်ပါတယ်ခင်ဗျာ